Facebook နဲ့ Instagram လူမှုကွန်ရက်တွေပေါ်ကမြန်မာစစ်တပ်ရဲ့စာမျက်နှာတွေကို Facebook ကုမ္ပဏီကပိတ်ကန်လိုက်ပါတယ်။ဒါအပြင်စစ်တပ်ထိန်းချုပ်တဲ့သတင်းမီဒီယာလုပ်ငန်းတွေအားလုံးနဲ့စစ်တပ်နဲ့ဆက်နွယ်သမျှစီးပွားရေးလုပ်ငန်းတွေရဲ့ကြော်ငြာအားလုံးကို Facebook နဲ့ Instagram တို့ပေါ်ကိုတင်လို့မရအောင်လို့တားမြစ်ပိတ်ကန်လိုက်တယ်လို့ဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။Facebook အနေနဲ့မြန်မာနိုင်ငံကအခြေအနေကိုအရေးပေါ်အခြေအနေဖြစ်ဆက်လက်ကံကြွယ်နေပြီးတော့ Facebook တုံးဆွဲနေသူတွေနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးအတွက်ပုံပြီးကြေကြေတန်းတန်းအာရုံစိုက်လုပ်နေတယ်လို့အဲ့ဒီအကြေညာချက်ထဲမှာပြောထားပါတယ်။စစ်တပ်ကအာဏာသိမ်းတဲ့ February လ10ရက်နေ့ကစလို့တည်ပြည်စီတဲ့အထိအကြမ်းဖက်လုပ်ရပ်တွေလုပ်ခဲ့တာကြောင့်အခုလိုမျိုးတားမြစ်ပိတ်ပင်မှုတွေလုပ်ဖို့လိုအပ်တယ်လို့ Facebook ရဲ့ blog post မှာလည်းရေးသားထားပါတယ်။တက်မတော်ကို Facebook နဲ့ Instagram ဆက်သုံးခွင့်ပေးထားရင်အန္တရာယ်သိမ့်ကြီးတယ်လို့ယုံကြည်ကြောင်းရှင်းသားဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူမျိုးရောက်မန္တလေးမြို့မှာဖေဖော်ဝါရီလ20ရက်နေ့ကတိုက်ဆုံခဲ့ပြီးနောက်မှာလည်းတက်မတော်တရင်မှကြံကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖြေရှားခဲ့ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလုံဆော်ရဆိုတဲ့စီကံကိုအကြိမ်ကြိမ်ချိုးဖောက်တဲ့အတွက်ဖေရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရကပြောကြားခဲ့ပါတယ်။